အရှေ့လက်ပိုင်းကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဂျော်ဒန်နိုင်ငံအာမန်မြို့မှာအာရဗ်နိုင်ငံသားဝင်ကြီးတွေနဲ့စနေနေ့ကတွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ရမှာအမေရိကန်နဲ့အာရဗ်မိတ်ဆွေနိုင်ငံတွေကြားသဘောထားကွဲလွဲမှုတွေရှိနေပါတယ
် It's our view that a ceasefire now would simply leave Hamas in place able to regroup and repeat what it did on October 7th
ကျွန်တော်တို့အမြင်အရအပြစ်ခတ်ရစဲရေးကဟာမတ်တွေပြန်ပြီးစုယုံနိုင်မှုအခွင့်ပေးလိုက်တယ်လို့ဖြစ်ပြီးအော်တိုဝါ9ရဲ့တိုက်ခိုက်မှုလို့နောက်တစ်ခေါက်ထပ်လုခွင့်တာသွားမယ်လို့ဝင်ကြီးဘလင်ကင်ကပြောသွားတာပါ။အစ္စရေးအနေနဲ့တိုက်ခိုက်မှုကျူးလွန်ခဲ့တဲ့ဟာမတ်ခေါင်းဆောင်တွေကိုရှာဖွေရမယ့်တာဖွင့်ရှိတယ်လို့ဆိုပါတယ်။အစ္စရေးကသူ့ရဲ့စီရေးပြတ်မှတ်ဖြစ်တဲ့ဟာမတ်အဖွဲ့ကိုချိန်မုံနိုင်ရေးဆောင်ရွက်နေချိန်မှာလက်တလော့အရက်သားတွေကိုအကာအကွယ်ပေးနိုင်ရေးအတွက်လူသားချင်းစာနာထောက်ထားမှုအရစစ်ကိုယာယီရပ်ဖို့အရေးကြီးတယ်လို့ဘလင်ကင်ကပြောပြီးအဲ့ဒီအတော်အတွင်အကူအညီတွေဂါဇာတဲ့အမြန်ဝင်နိုင်ရေးနဲ့ဂါဇာတဲ့ကနိုင်ငံသားတွေကယ်ထုတ်နိုင်ရေးလှုပ်ဖို့လိုတယ်လို့ပြောပါတယ်ဂျော်ဒန်နိုင်ငံသားဝင်ကြီးအာမန်ဆာဖာတီကတော့အာရဗ်နိုင်ငံတွေကချက်ချင်းအပြစ်ခတ်ရစဲကိုလိုလားကြောင်းပြောပါတယ်ဒေတာတစ်ခုလုံးဟာအမုန်းပင်လယ်ထဲမှာနစ်မြုပ်နေပြီးဒါကနောက်မျိုးဆက်တွေကိုပြတ်ထန့်ပေးနေတယ်လို့ပြောပါတယ်အမေရိကန်နိုင်ငံသားဝင်ကြီးကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့ဆွေးနွေးပြီးတရက်အကြာမှာဂျော်ဒန်မှာအခုလိုအာရဗ်နိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ